နိုင်ငံမှာတမရအကျိုးဗနာမိုးကြီးဆုတ်တန်းခံရပြီးနောက်လုံခြုံရေးအခြေအနေနဲ့တခြားလိုအပ်ချက်တွေကိုအကဲချက်စစ်ဆေးဖို့အမေရိကန်ပြည်ထောင်စုကအဖွဲ့တစ်ဖွဲ့မနေ့ကစီလိုလိုက်ပါတယ်။ဒီအဖွဲ့မှာဘယ်အစိုးရအေဂျင်စီတွေပါဝင်လဲဆိုတော့ချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟေးဒီမှာဖြစ်ပျက်နေတဲ့ဆုတ်ရှင်မှုတွေနဲ့ကတောင်းကမြင့်အနေထားမှာအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိအနေထားထက်ပိုးပြီးပါဝင်မယ်မပါဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်တစုံတရာမချခင်အခုစေလွှတ်လိုက်တဲ့အဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုပြန်အစည်းအဝေးခံမယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရစေ။သမ္မတမိုးကြီးစုံတန်းခံရပြီးတဲ့နောက်ဂျိုးသားပေါပေါက်နေတဲ့ဟေဒီကအကြမ်းဖက်မှုတွေကိုနှိမ်နှင်းဖို့အမေရိကန်စစ်တပ်တပ်ဖွဲ့တွေစစ်လွတ်ပေးရေးဟေဒီဘက်ကစစ်ဆော့ပိုင်းကတောင်းဆိုထားတာကိုတော့အမေရိကန်ပြည်ထောင်စုကနင်းပယ်ထားပါရစေ။သမ္မတမိုးကြီးစာပေါ်တိုပရင်စ်မြို့တော်သူ့နေအိမ်မှာပြီးခဲ့တဲ့ဗုဒ္ဓဦးနေကတနက်နဲ့ပြစ်တက်လုံခြံခံခဲ့ရတာပါဒီလုံခြံမှုမှာအမေရိကန်နိုင်ငံသား9ဦးနဲ့ကိုလံဘီယာနိုင်ငံသား26ဦးပါဝင်ပတ်သက်နေတယ်လို့ဟေဒီရဲ့ဘက်ကစွပ်စွဲပြောဆိုထားပါတယ်ဟေဒီအရေးအတွက်ဒေတာရင်းကလက်တွဲဘက်နိုင်ငံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညှိနှိုင်းသွားမယ်လို့အမေရိကန်အစိုးရဘက်ကပြောထားပါတယ်ရှင်